ဒီမနက်ကရေးမှာအရေးကြီးဆုံးလို့ပြောဆိုနေကြတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကရပ်တန့်နေလွတ်တော်တွေက2008ဖွဲ့စည်းပုံပြင်ရေးကလည်း NLD နဲ့တပ်မတော်ကိုယ်စားလှယ်တွေကြားအငင်းပွားကြလို့မပြီးသေးခင်အခုနောက်ဆုံးပေါ်လာတဲ့ပြဿနာတစ်ခုကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့လွတ်တော်တွေကတပ်မတော်သားကိုယ်စားလှယ်တွေရပ်ထဲရွာထဲဆင်းပြီးပြည်သူလူထုနဲ့တွဲဆုံစည်းဝေးတဲ့ကိစ္စပဲဖြစ်ပါတယ်တပ်မတော်သားကိုယ်စားလှယ်တွေကတော့ကာကွယ်ရေးဦးစီးချုပ်ကညွှန်ကြားလို့နိစ္စရာဒေသကွင်းဆင်းရတာ COA လုတ်တာမဟုတ်ဘူးနိုင်ငံရေးရည်မှန်းချက်ရှိလို့မဟုတ်ဘူးဆိုပြီးပြောဆိုနေကြသလို NLD ပါတီဘက်ကတော့တပ်မတော်ဘက်ကဒီလိုရဟာဒီဇယ်ဥပဒေနီးဥပဒေတွေနဲ့ဆန့်ကျင်နေလို့ပြည်သူလူထုနစ်နာနိုင်တယ်ဒါကြောင့်ကန့်ကွက်တယ်ဒါအပြင်တပ်ကိုနိုင်ငံရေးပါတီပုံစံဖြစ်လာအောင် politicize လုပ်လာမှာဆိုရင်ကြောင်းထုတ်ဖော်ပြောဆိုထားကြပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့လွတ်တော်အသီးသီးရဲ့ကိုယ်စားလှယ်တွေအနေနဲ့ကုလိုရတဲ့ရွာတဲ့ဆင်းပြီးပြည်သူတွေနဲ့တွေ့ဆုံစည်းဝေးတွေလုပ်သင့်ပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အငင်းခုံတစ်ခုဖြစ်လာနိုင်ပါလေ။ခုဒီပိုင်းအဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။ဒီပြဿနာနဲ့ပတ်သက်ရင်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်ရဲ့ဘယ်လိုရောက်လာလဲ။သူတို့မှာဘာအခွင့်အရေးတွေရှိတယ်လဲဆိုတာကစပြီးစဉ်းစားတင်ပါတယ်။ပုံမှန်လင်းလင်းပြောရရင်တော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဆိုတာဟာအရင်ဆက်အနာရှင်တွေစိတ်ကြိုက်ပြတ်ထန်းသွားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ပေါ်ပေါက်လာတယ်လို့ဆိုရင်မှားပါဘူး။2008ဖွဲ့စည်းပုံအရတည်သူလွတ်တော်မှာတက်မတော်သားကိုယ်စားလှယ်အယောက်130အမျိုးသားလွတ်တော်မှာ56ယောက်ပြည်ထောင်စုအဆင့်မှာစုစုပေါင်း166ယောက်ရှိပါတယ်။အလားတူတိုင်းငယ်ပြည်နယ်လွတ်တော်တွေမှာလည်းတက်မတော်သားကိုယ်စားလှယ်အယောက်220ကျော်ရှိပါတယ်။အားလုံးပေါင်းလိုက်ရင်လွတ်တော်အသီးသီးအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်လိုက်တဲ့တက်မတော်သားကိုယ်စားလှယ်390ကျော်ရှိနေတာပါ။တက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်လိုက်လို့တီထောင်စုအဆင့်လွတ်တော်တဲ့ရောက်သွားတဲ့တက်မတော်သားကိုယ်စားလှယ်တွေဟာအရေးကြီးကိစ္စနှစ်ခုလှုပ်ခွင့်ရှိနေပါတယ်။ပထမတစ်ခုကတော့အစိုးရအဖွဲ့ဖွဲ့နိုင်တဲ့သမရရွေးချယ်ရမှာမဲပေးခွင့်ရခြင်းပါပဲ။ဒုတိယတစ်ခုကတော့ဖွဲ့စည်းပုံပြင်ဆင်ရေးလိုကိစ္စမျိုးမှာထောက်ခံနိုင်ကန့်ကွက်နိုင်တဲ့ဗီဒီယိုအာဏာရရှိခြင်းပါပဲ။ကျန်တာတွေကတော့လွတ်တော်တဲ့တင်လာတဲ့ဥပဒေကြမ်းတွေကိုဆွေးနွေးမဲပေးနိုင်တာ၊မေးခွန်းတွေမေးနိုင်တာ၊အဆိုတွေကိုဆွေးနွေးမဲပေးနိုင်တာတွေပဲဖြစ်ပါတယ်
။ပြောရရင်အဲ့ဒီကိုယ်စားလှယ်တွေဆိုတာဟာသက်ဆိုင်ရာမဲဆရနယ်မြေပြည်လူထုကမဲပေးရွေးချယ်လိုက်တာမဟုတ်လို့ပြည်သူကိုယ်စားလှယ်တွေမဖြစ်နိုင်ပါဘူး။တပ်မတော်အတွင်းမှာတပ်မတော်သားတွေကနေအစစ်စစ်မဲပေးရွေးချယ်တင်ပြလိုက်တဲ့သူတွေမဟုတ်လို့တပ်မတော်ရဲ့ကိုယ်စားလှယ်တွေလို့ခေါ်ဆိုဖို့လည်းခက်ခဲပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနာမည်စည်းပေးသွင်းထားသူတွေမို့တိတိကျကျဆိုရရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုပဲကိုစားပြုတဲ့ကိုယ်စားလှယ်တွေဖြစ်မှာပါ။ဒါကြောင့်ဒီကိုယ်စားလှယ်တွေနဲ့ပတ်သက်ရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအချိန်မရွေးလူစားထိုးလဲလှယ်တာလုပ်ခွင့်ရှိတယ်လို့မကြာခဏလည်းလုပ်လို့ရှိတာတွေ့ရပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဲ့ဒီတပ်မတော်သားကိုယ်စားလှယ်တွေဟာရပ်ထဲရွာထဲဆင်းပြီးပြည်လူလူနဲ့တွေ့ဆုံတာ၊စည်းဝေးတာ၊စည်းဝေးတာမျိုးလုပ်ရမယ်လို့ပြဋ္ဌာန်းထားတာမရှိသလိုမလုပ်ရဘူးဆိုပြီးပိတ်ပင်တဲ့ပြဋ္ဌာန်းချက်လဲဖော်ပြမထားပါဘူး။ဒါနဲ့ပတ်သက်လို့လွတ်တော်တွေကတပ်မတော်သားကိုယ်စားလှယ်တွေရဲ့ခေါင်းဆောင်ဖြစ်သူဘုံမကျုံမမောင်ကတက်ချုပ်ကနေကိုယ်စားလှယ်တွေကိုကုနိဆက်ရသွားပြီးပြည်လူလူဘာအခက်ခဲရှိလဲမေးဖို့လမ်းညွှန်ခဲ့တဲ့အကြောင်းဒါကြောင့်တချို့ကကိုဇာတိတချို့ကကိုတာဝန်ထမ်းဆောင်ခဲ့တာကြာတဲ့ကိုနဲ့ရင်းနှီးတဲ့ဒေသသွားကြတာဖြစ်တယ်လို့မြန်မာနိုင်ငံဒေသနာကိုဖြေထားတာတွေ့ရပါတယ်
။ဗိုလ်မှူးချုပ်မမောင်ရဲ့ဖြေကြားချက်ကိုကြည့်ရင်တက်မတော်သားကိုယ်စားလှယ်တွေအနေနဲ့ရွေးကောက်ခံအမတ်တွေလုပ်တယ်လို့ရက်ထဲရွာထဲဆင်းပြည်သူတွေနဲ့တွေ့သူတို့အခက်ခဲတွေကိုကြားနာတနည်းပြောရရင်လွှတ်တော်အမတ်တွေရဲ့အလုံမျိုးသွားလုတာလို့နားလည်နိုင်တယ်လို့မဲဆန္ဒနဲ့တသက်မမတ်မရှိတာကြောင့်တက်မတော်သားကိုယ်စားလှယ်တယောက်ဟာမြန်မာနိုင်ငံဘယ်နေရာမှာစိုးသွားချင်ရသွားလို့ရနိုင်တယ်ဆိုတဲ့သဘောလေးတက်ရောက်နေပြန်ပါတယ်။နောက်ပြီးတက်မတော်သားတွေသွားတဲ့ဘယ်နေမြေမှာမဆိုတက်ဆိုင်ရာပြည်သူတွေမဲပေးရွေးချယ်ထားတဲ့ရွေးကောက်ခံအမတ်တွေရှိနေသည်သာမဟုတ်အပြိုင်သဘောသွားလုတလို့မျိုးဖြစ်စေနိုင်တယ်လို့ပြည်သူတွေကြားရှုပ်ထွေးမှုတွေလည်းဖြစ်သွားစေနိုင်ပါတယ်။တကယ်တော့တက်မတော်သားကိုယ်စားလှယ်တွေလွှတ်တော်ရဲစရောက်တာ2010ပြည့်နှစ်ဂုံပိုင်းတည်းကမို့အခုဆို6နှစ်နီးပါးရှိပါပြီ။အရင်သမရဟောင်းဦးသိန်းစိန်လွှတ်တော်နာရကဟောင်းသူရဥရွှေမန်းလက်ထက်ကရက်သေးရွာထဲမဆင်းခဲ့ပေအခုမှဘာလို့ဆင်းရတယ်လဲဆိုတာကလည်းမေးခွန်းထုတ်ရမယ်ကိစ္စပါဖြစ်နိုင်ခြေတစ်ခုရှိတာက2020ရွေးကောက်ပွဲအတွက်မဲဆန္ဒနယ်မြေတွေကိုကြိုတင်လေ့လာတာတွဲဝိုက်သောအဖြစ်ကြိုတင်စည်းရုံးတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ် အချောင်းကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလမှာအရေးအတွက်များပြားလာတဲ့တက်မတော်အရာရှိတွေတက်ကနေနှုတ်ထွက်ပြီးပြည်ခိုင်ပြိုးပါတီအမတ်လောင်းတွေအဖြစ်ရွေးကောက်ပွဲဝင်ခဲ့ကြတဲ့နမူနာရှိနေလို့ပါပဲ။အဲ့ဒီအချိန်တက်ကနေနှုတ်ထွက်ပြီးကမှနေမြေစင်းခွင့်ရခဲ့ကြတာကိုသင်ခန်းစာယူပြီးအခုတစ်ချိန်အဲ့ဒီလိုမဖြစ်ရအောင်တချို့သောရွေးကောက်ပွဲဝင်မဲ့တက်မတော်အရာရှိတွေ2020အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ပြည်သူတွေကြားဆင်းတဲ့သဘောလေးဖြစ်ကောင်းဖြစ်နိုင်ပါတယ်။
လူဝဲဖြစ်ဖြစ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ညွှန်ကြားချက်ချက်ပေါ်ပေါက်လာတဲ့ဒီလို့ရဟာတပ်မတော်အနေနဲ့နိုင်ငံရေးပါတီတစ်ခုနဲ့ဘာမှခြားနားမှုမရှိတဲ့ပုံစံဖြစ်သွားစီပြီးနိုင်ငံရေးလောကထဲနောက်ထပ်ခြေစလှမ်းတိုးလိုက်တဲ့သဘောလဲသက်ရောက်သွားစီပါတယ်။မြန်မာနိုင်ငံရဲ့လွန်ခဲ့တဲ့အနှစ်60သမိုင်းကိုပြန်ကြည့်ရင်တပ်မတော်ဟာတိုင်းပြည်ကာကွယ်ရေးတွေမကနိုင်ငံရေးပါဝင်ကဏ္ဍအားလုံးလိုလိုလောက်မှာအာရမဝင်ရောက်ချင်လဲစီမံခန့်ခွဲခဲ့လို့တိုင်းပြည်အဖက်ဖက်ကယိုယွင်းကြဆင်းခဲ့ပြီးအောက်ကျနောက်ကျဖြစ်ခဲ့တာအချိန်ပါမှမကြာသေးပါဘူး။ဒါကိုသင်ခန်းစာယူပြီးတပ်မတော်အနေနဲ့နိုင်ငံရေးကနေတဖြည်းဖြည်းဆုတ်ခွာရမယ့်အစားကုလိုခြေတလန့်ရှေ့တိုးလိုက်ခြင်းဟာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်သင့်မြတ်ရေးငြိမ်းချမ်းရေးစီးပွားဖွံ့ဖြိုးတိုးတက်ရေးစတဲ့ကဏ္ဍအားလုံးအတွက်ကောင်းတဲ့လက္ခဏာမဖြစ်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်။